ဒီနေ့နိုင်ငံတောင်ပိုင်း post mort စေကံမျိုးမှာဒီနေ့ကျင်းပတဲ့ဒီဒီကန့်တက်တိုက်ပွဲ85နှစ်ပြည့်နှစ်ပတ်တဲ့အထိမ်းအမှတ်အခမ်းအနားကိုပြည်ထောင်ဝန်ကြီးချုပ်ထရီဇာမေကနေဒါဝန်ကြီးချုပ်ဂျက်စင်ထရူဒိုဂျာမန်ဝန်ကြီးချုပ်အန်ဂလာမာကယ်တို့နဲ့အတူအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တက်ရောက်ပါတယ်။အခမ်းအနားဆီစဉ်တွေထဲမှာဂီတာတူဖို့ပြောပြီးတာသမိုင်းမှတ်တမ်းတွေကိုဖတ်ကြားတာတွေအပြင်1944ခုနှစ်ဒီဒီကန့်တက်တိုက်ပွဲအစမှာအဲ့ဒီအချိန်အမေရိကန်သမ္မတဖရန်ကလင်ရူးစဗယ်ရေဒီယိုကနေပြောခဲ့တဲ့စုတောင်းစကားကိုသမ္မတဆမ်ကတင်ပြပြရတယ်ပေါ့ပါပါတယ်။ဒီစစ်စင်ရေးကြီးမှာပါဝင်တဲ့တမိုင်းဝင်နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုအထူးဖော်ပြထားတဲ့ကြေညာချက်တစ်ခုကိုဝန်ကြီးချုပ်မေရဲ့ရုံးကထုတ်ပြန်ပါတယ်။အဲဒီအချိန်ကနာဇီဂျာမနီကိုတိုက်ခတ်ဖို့အတွက်ပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေအင်္ဂလိပ်ဒူးနှောင်းတစ်လျှောက်မာမိတ်တပ်တွေကန့်တက်ထိုးစစ်ဆင်ခဲ့ကြတာပါ။တမိုင်းဆောင်ရွက်ဒီကိစ္စစဉ်တွေထဲမှာတော့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ပြည်စုံတာနဲ့ပါဝင်ပြီးအဲဒီနောက်မှာတော့အိုင်လန်နိုင်ငံကိုခီးစက်မှာရှိပြီးတော့ဝန်ကြီးချုပ်လီယိုဘာကာနဲ့ပြည်စုံမှာဖြစ်ပါတယ်။ဥရောပသမဂ္ဂ EU တွေကနေထွက်ခွာပြီး Brexit အစီအစဉ်အတွက်တည်ပြည်နိုင်ငံချင်းဆင်နွှဲခြင်းမှာသမ္မတဆမ်ကအမေရိကန်ပြည်ထောင်စုဟာပြည်ထောင်နိုင်ငံနဲ့တိတ်ကောင်းတဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်တစ်ခုရအောင်လုပ်ဖို့အခိုင်အမာရှိနေတယ်လို့ဒီကိစ္စတွင်ပြောထားပါတယ်။